မြန်မာနိုင်ငံမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပရေးနဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါင်ဆန်းစုကြည်ကိုလွှတ်ပေးဖို့အတွက် G8 ဆက်မှု၈နိုင်ငံထိပ်သီးခေါင်းဆောင်တွေကတောင်းဆိုတိုက်တွန်းလိုက်ကြပါတယ်။နေအင်းကျဲကျုံနဲ့ထိမ့်သိမ်းခံနေရတဲ့ဒေါင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားတွေအားလုံးကိုအမြန်ဆုံးလွှတ်ပေးပါလို့မနေ့ကစနေနေ့ကကျင်းပပြီးစီးခဲ့တဲ့ဆက်မှု၈နိုင်ငံ G8 ထိပ်သီးညီလာခံမှာခေါင်းဆောင်တွေကတောင်းဆိုလက်ခဲ့ကြတာပါ။စစ်ဆိုးအနေနဲ့အတိုက်ခံဒီမိုကရေစီအင်အားစုတွေနဲ့ကျဲကျဲပြန့်ပြန့်ထိတွေ့ဆက်ဆံပြီးအနှစ်သာရပြည့်ဝတဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်ကြပါလို့လည်းတိုက်တွန်းလိုက်ပါတယ်။တောင်ကိုရီးယားရေတပ်ကချုံနမ်စစ်တင်းဘော့ကိုမြောက်ကိုရီးယားကနှိမ့်မြုပ်ခဲ့တာကိုပြစ်တင်ရှုံချတာကအစအီရန်နိုင်ငံကလူခွင့်ရေးလေးစားလိုက်နာရေးနဲ့တရားဥပဒေစိုးမိုးရေးအဆုံးဆက်မှုထိပ်သီးနိုင်ငံတွေကတောင်းဆိုခဲ့ကြတာပါ။ဒီတောင်းဆိုချက်တွေကိုကနေဒါနိုင်ငံတော်ရန်တိုမြို့မြောက်ဖက်မတ်စကိုကာအပန်းဖြေစခန်းမှာကျင်းပခဲ့တဲ့ဆက်မှု၈နိုင်ငံထိပ်သီးညီလာခံရဲ့ဆုံးဖြတ်ချက်မူကြမ်းမှာဖော်ပြထားပါတယ်။နိုင်ငံခေါင်းဆောင်တွေအနေနဲ့သူတို့ရဲ့ရည်ရွယ်ချက်ကိုနားလည်ခံယူထားတဲ့အတိုင်းအခြေခံကြကြနဲ့ပိုးပြီးစီးလုံးညီညွတ်စွာဆွေးနွေးနိုင်ခဲ့ကြတဲ့ဒီလိုအစည်းအဝေးမျိုးကိုဘယ်တော့မှသူမတက်ရောက်ခဲ့ဘူးတဲ့ကြောင်းအင်ရှန်ကနေဒါဝန်ကြီးချုပ်စတီဖန်ဟာပါကပြောပါတယ်။ဒီစီးလုံးညီညွတ်မှုစိတ်ဓာတ်ကိုစနေနေ့ညနေပိုင်းမှာစတင်မဲ့ G20 ဆက်မှုနိုင်ငံ20ရဲ့ထိပ်သီးညီလာခံကိုပါတည်ဆောင်သွားစီလိုတယ်လို့မစ္စတာဟာပါကအလေးနဲ့ပြောဆိုခဲ့ပါတယ်။